တေးအထုံအမိထုတ်ပြန်လာတဲ့ရန်ကုန်တိုင်းဒေသပြည်သူ9တန်းဝန်းကျင်ရဲ့နေစဉ်စားတောက်ရေးပြည်လဲအောင်စားနပ်ရိက္ခကိုအချိုးကျခွဲတန်းစနစ်နဲ့ဖြန့်ဝေနိုင်ဖို့အစိုးရကပြင်ဆင်နေပါတယ်မြန်မာနိုင်ငံတွင်ကိုဗစ်ကူးစက်မှုဒုတိယလှိုင်းမှာအများဆုံးကြုံရတဲ့ရန်ကုန်တိုင်း45မြို့နယ်တွေကကူကူးကျုံးကလွဲပြီးကျန်44မြို့နယ်ကို stay at home အမိစတေမာ20ရက်နေ့ကလေးကဓမ္မရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်အနည်းဆုံးနှစ်ပတ်ကြာနေရမယ်လို့လည်းထပ်မံကြေညာထားပါတယ်ဒီလိုကန့်သက်တာမီးချက်တွေရှိနေခြင်းမှာကိုဗစ်ရောဂါကိုကူးစက်မှုထိန်းချုပ်ဖို့အတွက်ရန်ကုန်တိုင်းတွင်ပြည်သူတွေနေအိမ်မှာပဲဆက်နေကြဖို့အမိကာလကိုဆက်တိုးတက်မှတ်မယ်ဆိုရင်စားတောက်ရေးအထက်ကျုံလာနိုင်တဲ့အတွက်လိုအပ်မဲ့စာနယ်ဧကာဖြန့်ဝေပေးဖို့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားဗဟိုကော်မတီကလည်းတိုက်တွန်းထားပါတယ်။ဒါကြောင့်လူစုလူဝေးမဖြစ်စေပဲပြည်သူတွေလက်ထဲအချိန်နဲ့တပင်းကြီးရောက်ရှိစေဖို့အသင့်ထုတ်ပေါ်ထားပြီးသားစာနယ်ဧကာကိုခွဲရန်စနစ်နဲ့ဖြန့်ဝေနိုင်အောင်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနကစီစဉ်ဆောင်ရွက်နေတာပါ။အရေးပေါ်ဧကာတည်းမှာဧကာအချောက်တွေရောအစိုးရပါပါဝင်မှာဖြစ်တယ်လို့စနေမ23ရက်နေ့ပြုလုပ်တဲ့စီမံဗဏ္ဍာဝန်ကြီးဌာနအစည်းအဝေးဆွေးနွေးပွဲမှာပြောသွားပေမယ့်ဘယ်နေ့မှစတင်ဖြန့်ဝေမယ်ဆိုတဲ့အချက်ကိုတော့ဖော်ပြထားခြင်းမရှိပါဘူးခင်ဗျာ။